ထိုင်းနိုင်ငံတပ်ပြည်နယ်မဲဆောက်မြို့ထွက်ဝှေဟင်ဖုံးစစ်ရေးစစ်စေးဂိတ်မှာဘန်ကောက်ဘက်ကိုသွားဖို့အတွက်တခွားသီးယူတင်လာတဲ့ကားရဲ့အံဝတ်ထဲမှာခိုးပြီးတော့လိုက်ပါလာတဲ့မြန်မာနိုင်ငံသား73ဦးကိုဧပြီလ23ရက်နေ့မနေ့တနင်္လာနေ့မှလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။ဒါနဲ့ပတ်သက်လို့သတင်းကိုဒီ video တွေတင်တော့မအေးမှာမအေးမှာသတင်းပြပို့ထားပါတယ်ခင်ဗျာ
။ထိုင်းပြည်မှာနေဆက်တပ်ပြည်နယ်မဲဆောက်မြောက်လီနေဆက်ချစ်တီတရားတက်ကနေနေဆက်ဖြတ်တန်းခွင့်ယာယီလက်မှတ်တွေလုပ်ပြီးဘန်ကောက်ကိုခိုးတက်ဖို့ကြိုးစားတဲ့မြန်မာတွေကိုဧပြီလ23ရက်နေ့မနေ့တနာရီလောက်မှာကွေ့ရင်ဖို့စစ်စေးဂိတ်မှာဖမ်းမိခဲ့တာပါ။တခွားကြီးတင်လာတဲ့ကားမှာအံဝဲလုပ်ပြီးခိုးဝဲလိုက်ပါလာတဲ့မြန်မာနိုင်ငံသား73ဦးကိုဖမ်းဆီးထားတယ်ဆိုပြီးမြန်မာပြည်သားများရေးဦးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မနေ့အစောပိုင်းတနာရီလောက်မှာဒီမဲဆောက်ကနေဘန်ကောက်ကိုတက်တဲ့အဝေးဒီလိုင်းပေါ့အဝေးဒီလိုင်းမှာဝင်းဘုံကားကိတ်ဆိုရှိဝင်းဘုံပထမစစ်စီကိတ်ပေါ့အဲ့ဒီကိတ်မှာသခွားသီးတွေပြင်ဆောင်လာတဲ့ကားပေါ်မှာအဲသခွားသီးတွေအောက်မှာပုတ်ကိုလိုက်ပါလာတဲ့တရားဝင်မြန်မာ73ယောက်ကိုလုံခြုံရေးတပ်ဖွဲ့ရနေဖမ်းဆီးရနေပါလေအဲသူတို့ဒီကထိုင်းနိုင်ငံရဲ့နေမိတ်တွေဘယ်လိုဝင်လာလဲဆိုတော့ယာယီနေဆက်ပြတ်တန်းခွဲလက်မှတ်လို့ခေါ်တဲ့ခွန်ရဲလက်မှတ်နဲ့မဲဆောက်ပဲချမ်းကိုရောက်ပြီးပဲချမ်းအနေပြီးတော့ရောက်လာကြတာဖြစ်ပြီးတော့သူတို့12ယောက်ကသူထဲက12ယောက်ကကျွန်တော်တို့ယာယီနေဆက်ပြတ်တန်းခွဲလက်မှတ်ခွန်ရဲလက်မှတ်ပြတ်တာနိုင်တယ်အခြားတယောက်ကတော့မပြတ်နိုင်ဘူးဘယ်လိုပဲဖြစ်ဖြစ်သူတို့ကအဲ့ဒီယာယီနေဆက်ပြတ်တန်းခွဲလက်မှတ်သတ်မှတ်ထားတဲ့ဒီရန်နေလေးကိုကျော်လွန်လာပြီးတော့ပန်တော့ကိုပုံကိုခိုးဝင်သွားရောက်มาဖြစ်တဲ့အတွက်သူတို့ကိုလူမျိုးတစ်ဖက်ကဖမ်းဆီးလိုက်တာဖြစ်ပါတယ
်။ဧပြီလ22ရက်နေ့မှာပဲမဲဆောက်မြို့ကမဟာဝံကြီးရွာမှာလဲမြန်မာနိုင်ငံသားလေးကိုထပ်ပြီးတော့ဖမ်းမိခဲ့ကြအောင်အခုဆိုရင်သူတို့ကိုလူပုံကူးမှုဥပဒေနဲ့ကောတရားမဝင်နေဆက်ဖြတ်ကျော်မှုဥပဒေနဲ့ပါအရေးယူသွားမယ်လို့လည်းဆိုပါတယ်။
ဧပြီလ22နဲ့23နှစ်ရက်ကျော်မှာတရားမဝင်မြန်မာ20လောက်ထိုင်းလူမျိုးတစ်ဖွဲ့ရနေပြီးဖမ်းဆီးရမိတဲ့သဘောဖြစ်ပါတယ်။အဲသူတို့တွေကလူကုန်ကူးမှုတိုက်ဖျက်ဥပဒေတစ်ခုနောက်ထိုင်းနိုင်ငံကတရားမဝင်နေစားချက်ကြောင့်တစ်ခုနောက်ကဥပဒေတစ်ခုပေါ့နော်။အဲအဲ့နှစ်ခုနဲ့ဖမ်းဆီးစစ်ဆေးအရေးယူတာဖြစ်ပြီးတော့ဆက်လက်ပြီးတော့လည်းသူတို့နဲ့ပတ်သက်ပြီးတော့လိုအပ်တယ်လို့ဆက်ဆက်အရေးယူတော့မဖြစ်ပါဘူ
း။သူတို့ကတော့ပွဲစားလို့ယူဆရတဲ့ကားသမားကိုပေါ်ဖမ်းဆီးထားပါတယ်။အခုလိုမျိုးဟင်းသီးဟင်းရွက်တဲဆောင်လာတဲ့ကားတွေပေါ်မှာခိုးဝက်လိုက်ပါလာမျိုးတွေဟာမကြာခဏကြုံရပြီးတချို့လည်းလမ်းကြီးမှာလည်းတိတ်ဆုံးသွားတာတွေလည်းရှိခဲ့ပါတယ်။ဒီစစ်စေးရေးဂိတ်ဟာမဲဆောက်မျိုးအထွက်ကဖြစ်ပြီးမြန်မာနိုင်ငံသားတွေမကြာခဏဖမ်းမိနေတဲ့စစ်စေးရေးဂိတ်လည်းဖြစ်ပါရဲ့ရှင်။